တ်တိုဘာလ10ရက် ISG လို့ခေါ်တဲ့နိုင်ငံတကာသတင်းတော်များအသင်းကကိုရိုနာကိုဗစ်ဗိုင်းရပ်စ်ကူးစက်မှုကပ်ဘေးကာလအတွင်းမြန်မာနိုင်ငံကသတင်းသမားတွေမှာအကန့်အသတ်တွေနဲ့ရင်ဆိုင်နေရတဲ့အကြောင်းဆောင်းပါးတစ်ပုဒ်ဖော်ပြခဲ့ပါတယ်။ကာယောဂါကြောင့်အစိုးရကအတတ်နိုင်ဆုံးအိမ်ပြင်မထွက်ရေးအပါအဝင်တင်းကျပ်တဲ့ကန့်သတ်တာစီအမိန့်တွေထုတ်ပြန်ထားတဲ့အတွက်ပြည်တွင်းသတင်းမီဒီယာသမားတွေမှာအကန့်အသတ်တွေနဲ့ရင်ဆိုင်နေရသလိုလာမယ့်မြန်မာရွေးကောက်ပွဲကိုလာရောက်သတင်းယူကြမဲ့ပြည်ပသတင်းတောက်တွေအဖို့လဲအခက်တွေ့နေရပါတယ်တဲ့။ဒါကြောင့်မြန်မာရွေးကောက်ပွဲကိုလွတ်လွတ်လပ်လပ်သတင်းယူနိုင်အောင်ကန့်သတ်ချက်တွေကိုပြည်တွင်းပြည်ပသတင်းတောက်တွေအတွက်ဖြေလျှော့ပေးဖို့ IFG နိုင်ငံတကာသတင်းတောက်များအသင်းကမြန်မာအာဏာပိုင်တွေကိုတိုက်တွန်းလိုက်ပါတယ်။ရန်ကုန်ဒေသကြီးမြို့နယ်33မြို့နယ်မှာအိမ်ပြင်မထွက်ရအမိန့်ကိုစက်တင်ဘာ21ရက်နေ့ကစတင်ခဲ့တာပါ။မြို့နယ်တစ်ခုနဲ့တစ်ခုအသွားအလာကိုလည်းကန့်သတ်ထားပါတယ်။ဒါပေမဲ့အဲ့ဒီကန့်သတ်ထားတာတွေထဲမှာဆရာဝန်တွေအရေးပေါ်ကယ်ဆယ်ရေးလှုပ်သားတွေရတက်ဖွဲ့ဝင်တွေမပါပါဘူးဒါပေမဲ့အဲ့ဒီလိုသွားလာခွင့်ရရှိထားတဲ့စီးရင်ထဲမှာစာတင်စင်သမားတွေလည်းမပါဝင်ပဲဖြစ်နေပါတယ်သတင်းစာပို့တဲ့ကားတွေလည်းရပ်ဆိုင်းခံထားရပါတယ်တဲ့ပုဂ္ဂလိကသတင်းစာတွေဟာရန်ကုန်မှာအခြေပြုနေကြတာမို့ရန်ကုန်တိုင်းကိုပိတ်လိုက်တာဟာမြန်မာသတင်းမီဒီယာလုံခြုံရေးအဖွဲ့အကြီးအကျယ်ထိခိုက်သွားရကြောင်းဆောင်းပါးကဖော်ပြပါတယ်မြန်မာနိုင်ငံရဲ့ပုဂ္ဂလိကသတင်းစာကြီး၄ဆောင်ဖြစ်တဲ့ Standard Time 70 Daily မြန်မာ Time နဲ့ The Voice Daily တို့ကစက်တင်ဘာလ23ရက်နေ့ကစပြီးထုတ်ဝေမှုတွေရန်နာထားမယ်လို့ကြေညာခဲ့ကြပါတယ်။သတင်းတောက်တွေလည်းနေအိမ်ကနေပဲအလုပ်လုပ်နေကြပြီးသတင်းတွေဆောင်မတွေကိုအင်တာနက် online ကပဲဖော်ပြကြရပါတယ်။ဒါပေမဲ့နိုင်ငံပိုင်သတင်းစာတွေကတော့ထိခိုက်မှုရှိမှာမဟုတ်ဘူးလို့ဆိုပါတယ်။အစိုးရကလည်းစောင့်ဝင်နေရခက်ခဲတဲ့သတင်းသမားတွေအတွက်သတင်းအဖွဲ့အစည်းတွေကနေပြီးတော့တဆင့်ရုံးဝင်ငွေချပေးထားပါတယ်။မြန်မာစာတင်စင်ကောင်စီကလည်းသတင်းလုပ်ငန်းအားနဲ့ချုပ်တဲ့ဘက်မှာစိုးရင်ရလို့သတင်းသမားတွေအတွက်ကန့်သတ်ချက်တွေရုပ်သိမ်းပေးဖို့တမရထံပန်ချထားကြောင်းလည်းသိရပါတယ်မြန်မာနိုင်ငံမှာကိုရိုနာကူးစက်မှုကြောင့်မလကတဲ့ကနိုင်ငံတကာလေကြောင်းလိုင်းတွေကိုပိတ်ထားလိုက်တာမို့ပြည်ပသတင်းထုတ်တွေလာရောက်ဖို့ခက်ခဲသွားခဲ့ပါတယ်ဒီအတွက် IFG လို့ခေါ်တဲ့နိုင်ငံတကာသတင်းတောင်များအသင်းကအထူးသဖြင့်အခုလိုရုပ်ကောက်ပွဲကျင်းပခြင်းနိကလာနေပြီးကျန်းမာရေးပြဿနာတွေနဲ့ရင်ဆိုင်နေရချိန်မှာသတင်းမီဒီယာသမားတွေရှေ့တန်းကနေပြီးတော့လွတ်လွတ်လပ်လပ်အလုပ်လုပ်နိုင်ဖို့အရေးကြီးတဲ့အကြောင်းဒါမှယောဂကုသမှုတွေရော့ကြသွားအောင်ဆောင်ရွက်နိုင်အသက်တွေကိုကယ်တင်နိုင်မှာဖြစ်ကြောင်းပြောဆိုလိုက်ပါတယ်။အော်တိုဘားလာရှိရဲ့ဂျပန်တိုင်းသတင်းစာမှာအရှိတောင်အရှာဒေသတွင်ဂျပန်ရဲ့ရင်းနှီးမြှုပ်နှံမှုလုပ်ငန်းတွေရှိနေကြတဲ့မြန်မာအပါအဝင်နိုင်ငံတချို့မှာကိုရိုနာကုသမှုညံဆန်မြင့်မားလာနေတဲ့အတွက်ဂျပန်အနေနဲ့လုပ်ငန်းတွေထိခိုက်မှာစိုးရိမ်လာနေကြောင်းဆောင်းပါးတစ်ပုဒ်ဖော်ပြခဲ့ပါတယ်မြန်မာနိုင်ငံမှာဂျပန်ကုမ္ပဏီပေါင်း400ကျော်အခြေစိုက်လုပ်ကိုင်နေကြတာပါရန်ကုန်မြို့ကအလို့သမား 1,000 ကျော်ရှိတဲ့ဂျပန်စစ်ရုံတရုံမှာကိုရိုနာကူးစက်မှုတွေတွေ့ရှိခဲ့လို့ထုတ်လုပ်မှုတွေရရှိရနာခဲ့ရပါတယ်ကူးစက်မှုကြောင့်မြန်မာလူသမားတွေအလုံးမဆင်းရဲကြသလိုဂျပန်ဝန်ထမ်းတွေလည်းရောဂါကူးစက်မှုကိုစိုးရိမ်နေကြတာပါမြန်မာပြည်ရဲ့ဆေးဝါးကုသမှုကအားနည်းတဲ့အတွက်စိတ်ချတတ်ချအားကိုးလို့မရကြောင်းအဲဒါကြောင့်ယောဂအခုမခံနိုင်ကြောင်းလဲဂျပန်ဝန်ထမ်းတွေကပြောပါတယ်ဂျပန်ကုမ္ပဏီ1500လောက်လာရောက်လုပ်ကိုင်နေကြတဲ့အင်ဒိုနီးရှားနိုင်ငံမှာလဲကိုရိုနာကြောင့်သေဆုံးသူ 11,000 ကျော်ရှိခဲ့ပါတယ်နိုင်ငံကျန်းမာရေးစောင့်ရှောက်မှုစနစ်ဒဇယ်တစ်ပိုင်းထိခိုက်သွားခဲ့ရလို့အစိုးရကပြည်သူတွေရဲ့သွားလာလှုပ်ရှားမှုတွေကိုကန့်သတ်လိုက်ရပါတယ်ဂျကာတာမြို့တော်အနီးမှာစစ်မှုဆောင်10ခုကျော်ရှိပြီးဂျပန်ကုမ္ပဏီတွေအများအပြားပိုင်ဆိုင်လုပ်ကိုင်နေကြတာပါအဲ့ဒီနေရာတွေမှာပြီးခဲ့တဲ့ဩဂုတ်နဲ့စက်တင်ဘာလအတွင်းကူးစက်မှုတွေအများအပြားပေါ်ပေါက်ခဲ့ပါတယ်။အင်ဒိုနီးရှားဟာဗိုင်းရပ်ကူးစက်မှုကာကွယ်တပ်ဖြတ်ရေးမှာတခြားအာဆီယံအဖွဲ့ဝင်နိုင်ငံတွေနဲ့ချစ်တယ်လက်နှောက်ကြခဲ့ရတယ်လို့လည်းဆောင်းပါးမှာဖော်ပြပါတယ်ခင်ဗျာ။